ရင်ထဲကနှလုံးစည်းကြိုသွေးတို့ဆောက်တဲ့ရောဂါအခံရှိသူတွေကိုဗစ်ကရောဂါဖြစ်တော့နေပြန်ကောင်းလာပြီးတဲ့နောက်မှာပြန်လည်ထူထောင်ရေးအတွက်ရောဂါအခံမရှိသူတွေထပ်ကိုအချိန်ပေးရပါတယ်။ရောဂါအခံမရှိသူတွေတို့ပဲလင်းချင်ကန်းလို့အစားအသောက်စားပြီးတော့ပြန်လည်ထူထောင်အောင်လုပ်ရမှာဖြစ်တယ်နဲ့ကိုယ့်ရဲ့ရောဂါကြောင့်ခန္ဓာကိုယ်ကလက်ခံနိုင်တော့ပဲလုပ်တယ်လို့ဗြိတိန်နိုင်ငံကအထွေထွေယောဂကိုဆရာဝန်ကြီးဒေါက်တာဆန္ဒလှိုင်ကအကြံပြုပါတယ်
။ငကူတော့ငါဒါနှလုံးယောဂရှိကြတဲ့လူမျိုးအဆုတ်ယောဂရှိကြတဲ့လူမျိုးဆိုရင်ဒါမျိုးတွေပိုသတိထားရမှာပေါ့။သူများတွေလူပဲကိုယ်လည်းပြန်တော့လေ့ကျင့်ခန်းလုပ်ရမှာပဲ။ဒါပေမဲ့သူများထက်နည်းနည်းလေးတော့ပိုသတိထားပြီးလုပ်ရမှာပေါ့။နောက်တစ်ခုကစီးရိုရှိတဲ့လူတွေပေါ့။စီးရိုရှိကြတဲ့လူတော်တော်များများကကိုဗစ်ဖြစ်လို့ရှိနေကိုဗစ်ကိုနိုင်ကြောင်လည်းပဲစီးကျူပါတက်တယ်။အဲဒီကိုဗစ်မှာတုံးတဲ့ဆေးကြောင်လည်းစီးကျူကတက်တတ်တယ်။အဲဒီစီးကျူတက်သွားတဲ့အတွက်ကြောင့်မို့လို့ကိုဗစ်ဖြစ်နေတဲ့အချိန်လောက်ပါဆိုလို့ရှိရင်စီးကျူဆေးတွေတော်တော်လေးပြောင်းယူပါတယ်။ပြီးတော့စီးကျူအတက်ကြရလေသူကတကြီးတက်နေတာမျိုးလည်းမဟုတ်တဲ့အခါကျတော့ဆေးကအရင်အပြောင်းရွှေ့လို့ပါတယ်။ကိုဗစ်ပြောင်းသွားပြန်ကောင်းသွားပြီဆိုတဲ့အခါကျပြန်တော့လေပြန်ပြီးတော့တကအပြောင်းရွှေ့ပြန်လို့ပါတယ်။အဲ့ဒီနေရာမှာလူနာဘက်ကအလုံးနိုင်ဆုံးကတော့အစားတောက်ရှင်ကျင်တာပေါ့နော်။နေပြန်ကောင်းလာလို့အစားတောက်လို့စားလို့ရလာပြီဆိုတဲ့အချိန်ကျရင်လည်းတနိုင်သမျှအချိုတွေကိုလျှော့စားမယ်အစီတွေကိုလျှော့စားမယ်အဲ့လိုမျိုးဆိုရင်ဒီစီးကျိုးကိုထိန်းရတာနည်းနည်းပိုလွယ်တာပေါ့။အဓိကကတော့စီးကျိုးလူနာကကိုယ်ပြည့်ဖြစ်ပြီးနောက်ထပ်3လလောက်အထိတော့စီးကျိုးထိန်းရတာနည်းနည်းထက်တုံးမရှိသေးဘူး။
ကျွန်တော်တို့အတွေ့အကြုံအရဒီကိုဗစ်ဖြစ်တဲ့လူတွေထဲမှာဟိုယောဂအခံရှိတဲ့သူနဲ့ယောဂအခံမရှိတဲ့သူပေါ့လေအဲ့ဒီနှစ်မျိုးမှာဟိုယောဂအခံရှိတဲ့သူတွေကပို့ပြီးတော့မှဒီကိုရင်းထိခိုက်မှုကပိုများလာအဲ့ဒါကိုဘယ်လိုမျိုးပြောနိုင်ပါလဲရှင
်ယောဂအခံရှိထားတဲ့လူကဖြစ်တဲ့အချိန်တုန်းကလည်းသူများထက်ပိုပြီးတော့နည်းနည်းလေးကုရခက်တယ်အဲ့တော့ခန္ဓာကိုယ်ထဲမှာလည်းနှလုံးကြောက်ကအဆုံဓာတ်တွေအလုံးကသူများထက်ပိုထိခြားနိုင်တယ်အဲ့တော့ဖြစ်နေတဲ့အချိန်တုန်းကဒါကောင်းအောင်ကုနိုင်လို့ပြန်ကောင်းလာပြီဆိုလို့ရှိရင်တော့တိတ်ကြီးပူကြရမလို့ပါဘူးသူလည်းသူများလိုပဲပြန်ကောင်းလာမှာပါပဲဒါပေမဲ့ maybe သူများထက်ကိုနှစ်ဆလောက်အချိန်ကြာရင်လည်းကြာမယ်သူများကတစ်လနဲ့ကောင်းတဲ့အရာတခုကကိုကနှစ်လဖြစ်ချင်းဖြစ်မယ်သုံးလနဲ့ကောင်းတာ၆လဖြစ်ချင်းဖြစ်မယ်အရင်လောက်ကြီးလည်းပြန်ကောင်းချင်မှကောင်းလာမယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီယောဂအခန်းရှိတဲ့လူတွေမှာတခြားလူတွေထက်နည်းနည်းလေးပိုပြီးတော့ကံမကောင်းတာတစ်ချက်ကဥပမာနှလုံးယောဂရှိတဲ့လူနာပဲဖြစ်ဖြစ်အဆုတ်မကောင်းတဲ့လူနာတယောက်ပဲဖြစ်ဖြစ်ပေါ့နော်အဲ့လိုလူနာတယောက်ကတော်တော်လေးနေမကောင်းဖြစ်ပြီးသွားလို့ရှိရင်ပြန်တော့ကောင်းလာတယ်ဒါပေမဲ့သူတို့ကအရင်လိုမျိုးဟိုအရင်ဆုံးကရှိခဲ့တဲ့နေရာကိုပြန်မရောက်ဘူးပေါ့နော်အဲ့တော့ဒီလူနာကကိုဗစ်မဖြစ်ခင်တုန်းကဘယ်လောက်ထိနေမကောင်းဘူးလဲဆိုတာပုံမှန်လည်းမသိကြပေါ့ကိုဗစ်မဖြစ်ခင်ကတည်းကနှလုံးယောဂကြောင့်ပဲဖြစ်ဖြစ်အဆုတ်ယောဂကြောင့်ပဲဖြစ်ဖြစ်ဆေးရုံကိုနှာခါတုံးကတက်ခဲ့ပြီးတဲ့လူနာတယောက်ဆိုလို့ရှိရင်သူ့ရဲ့ငကူကိုကဒီရတဲ့တပေါ်ကြီးနေနေပြီကိုဗစ်လိုမျိုးဖြစ်လိုက်လို့ရှိရင်သူပြန်တက်လာနိုင်တဲ့အားလည်းနေသွားပြီအဲတော့အဲ့လိုလူနာမျိုးဆိုလို့ရှိရင်တော့အရင်ကထက်စားလို့ရှိရင်တော်တော်ကြီးကျသွားနိုင်တာပေါ့နော်အဲ့ဒါကိုအရင်စိတ်ပူမနေဘူးပဲလို့ဒါပဲဖြစ်လို့လေဆိုတော့ဒါကညှော်လင့်ထားပြီးသားပဲအဲ့ဒါကိုလူနာတွေနားလေလို့ရှိရင်လူနာကအရင်ကြီးမကြောက်ဘူးပေါ့နော်အရင်မကြောက်လို့ရှိရင်ပြန်လဲထူကောင်းရတာပူလွယ်တာပေါ့
အနောက်တစ်ခုကဒီနှလုံးတို့စီးချိုအဆုတ်တို့ပေါ့နော်အစာရေကဒီယောဂါတွေအဲ့လိုယောဂါမျိုးတွေရှိတဲ့သူတွေကိုဗစ်ဖြစ်ပြီးတဲ့နောက်မှာပြန်လဲထူထောင်တဲ့အခါမှာရောအထူးကသူတို့ဘာကိုဂရုစိုက်ပြီးလုပ်တဲ့နဲ့ဘာတွေကိုသတိထားတဲ့နဲ့လို့ရောဆရာမအနေနဲ့အကြံပြုချင်ပါလဲရှင
်အထူးကကတော့ဖြည်းဖြည်းလုပ်ဖို့ပေါ့နော်အားလုံးကနေရလဲအရင်မကောင်းတာလိုက်တယ်ပြီးတော့ဒီယောဂါကြီးဖြစ်ပြီးလို့ရှိရင်မကောင်းဘူးကြံပြဲနိုင်နေဆိုတာမျိုးတွေရှိတော့အားလုံးကအညီပြန်ကောင်းနေကြတယ်ပြန်ပြန်ပြန်ပေါင်းကြည့်ကြတော့အလောတကြီးတွေလောက်တက်တယ်ပေါ့နော်။ကိုကအလောတကြီးလောက်တိုင်းလဲခန္ဓာကိုကမလိုက်နိုင်ဘူး။ခန္ဓာကိုကသူ့လိုက်နိုင်တယ်လို့ပဲသူ့လိုက်နိုင်မှာဆိုတော့ဖြည်းဖြည်းလုပ်ဖို့လိုတယ်။နောက်တစ်ခုကလေ့ကျင့်ခန်းမလုပ်ခင်ဆိုတော့လေ့ကျင့်ခန်းဆိုတာလေခန္ဓာကိုလေ့ကျင့်ခန်းရှိရင်ရှိမယ်၊အသက်ရှူရလေ့ကျင့်ခန်းရှိရင်ရှိမယ်ပေါ့နော်။လေဥစ္စာကိုပဲဖြည်းဖြည်းမလုပ်သေးခင်မှာရေဝဝတောက်ရမယ်၊အေးဝဝအိတ်ကားရမယ်၊ကိုကောင်းမိပါလိမ့်မယ်လားဆိုတာကိုအရင်စမ်းသပ်ကြည့်ရမယ်။ကိုအနာမှာလူရှိဖို့ကောင်းတယ်လူမရှိဘဲနဲ့ကိုတယောက်တည်းလေ့ကျင့်ခန်းလုပ်ပြီးတော့မတော်စမှုမလဲနေရဘူးဆိုမကောင်းဘူးအဲ့လိုမျိုးမတန်အခြေခံကြတဲ့အရာလေးတွေပါပဲဒါပေမဲ့လူတွေကလောနဲ့လုပ်ပြီးတော့အဲ့ဒီအခြေခံကြတာလေးတွေကိုကြော်သွားတတ်တာပေါ့နောက်ငကူကသွေးတိုးတတ်တဲ့လူနာပါ냐ဆိုလဲသွေးတိုးလေးပါလေးအရင်တိုင်းကြည့်ပြီးမှလုပ်တင်တယ် ဒါမှမဟုတ်ရင်လည်းမူးမေးရလူနာပညာဆိုလည်းသွေးပေါင်လေးပါလိမ့်အရင်ချိန်ကြည့်ပြီးတော့သွေးပေါင်ကကျနေတာလားပညာဆိုအရင်ကြည့်ကြတာပေါ့။နောက်ပြီးတော့အောက်ဆီဂျင်အရင်ကျခဲ့တဲ့လူနာမျိုးဆိုလို့ရှိရင်လည်းအောက်ဆီဂျင်လေးအရင်တိုင်းကြည့်လိုက်တင်တာပေါ့။ဘာဖြစ်လို့လဲဆိုတော့တချို့လူနာတွေကအောက်ဆီဂျင်ကျတာနဲ့နေနေကြဖြစ်ပြီးတော့တိတိရောဘူးကိုပါတကူ။အဲဒီဆိုအချိန်မျိုးမှာတွားပြီးတအ ယုံတည်ရဲ့ကြီးအလုပ်လုပ်ရကြအမြန်လုပ်လိုက်ရင်မတော်တဆရှိတဲ့တွေးခဲပါ냐ပြုတ်သွားနိုင်ရင်အားကြောင့်ဘယ်လိုမျိုးနေမကောင်းတဲ့အချိန်ကလေးကခြေတော်လေးကျန်တယ်ဗါလီလှုပ်ပြီးတော့တွေးခဲမရှိအောင်တက်နိုင်တဲ့များနေတင်တာပေါ့နေကောင်းလာတဲ့အချိန်လှုပ်ရှားလို့မယ်ဆိုလည်းနည်းနည်းနည်းရနေဖြည်းဖြည်းချင်းတိုးတိုးတိုးတိုးပြီးလှုပ်သွားတာပေါ့
ကိုယ်ကယောဂဖြစ်ဖို့တော်တော်များများယောဂပြောက်သွားပြီးတဲ့နောက်မှာလည်းနှလုံးခုန်မြန်နာမျိုးဖြစ်တတ်တယ်လို့ဒေါက်တာဆန္ဒမိုင်ကရှင်းပြပါတယ်
။ကိုဗစ်ဒုနာရီတော်တော်များများမှာနောက်ထပ်ဖြစ်တတ်တာတစ်ခုကကိုဗစ်ပြီးသွားလို့ရှိရင်နှလုံးခုန်ကအကျဉ်းမြန်တတ်ကြတယ်။အဲဒီနှလုံးခုန်ကမြန်တတ်ကြတဲ့အကြောင်းရဲ့အဓိကဖြေစရာကတော့သူကကိုဗစ်ဖြစ်ထားတဲ့အချိန်လုံးကဒီနှလုံးကြွက်သားလေးတွေရောင်တာတာတို့၎င်းအမေပါလေးတွေရောင်တာတာတို့၎င်းကြောင့်မို့လဲဖြစ်နိုင်နေ။နောက်တစ်ခုကကြတော့လူနာတွေကနေမကောင်းတာပြီးရေနေနေတာကြောင့်လည်းဖြစ်နိုင်တယ်။အဲဒါကြောင့်အဲ့ဒီလူနာတွေဆိုရင်အမားတို့ကတက်နိုင်တဲ့များရေများများတောက်ပေးပါပြီးတော့အေးရေးဝါအောင်အေးပေးပါအစာအုပ်အချိန်မှန်စားပေးပါအဲ့ဒီလိုနဲ့တဖြည်းဖြည်းနဲ့ခန္ဓာကိုယ်ကပဲသူကတည်တည်ပြီးတော့ကျင်သားရသွားအောင်လုပ်ပေးပါပေါ့နော်အဲဒီချက်ပို့ပြီးတော့မှတအားတော်လေးရင်တုံလို့ဒီရင်တုံနာကိုတိနေပြီးတော့နေလို့မကောင်းတဲ့လူနာမျိုးဆိုလို့ရှိရင်တော့ဆရာဝန်ကြီးကစိတ်တိုက်လို့ရပါတယ်အဲတော့ကိုဗစ်ပြီးသွားလို့ရှိရင်နှလုံးခုန်မြန်နေဆိုလို့ရှိရင်အနည်းဆုံးတော့ဆရာဝန်တယောက်ကိုပြောပြတင်တာပေါ့နော်အဲတော့မှဆရာဝန်ကနှလုံးကပုံမှန်ခုန်ပြီးမြန်နေတာလားဒါမှမဟုတ်လို့ရှိရင်ပုံမှန်မဟုတ်တဲ့ခုန်ကြီးတွေဖြစ်နေတာလားဆိုတာစဉ်းစားပြီးလို့ရမယ်အဲ့ဒီပုံမှန်မူတည်ပြီးတော့အကြံပေးလို့ရတာပေါ့နောက်တစ်ခုကတော့တချို့လူနာတွေကြတော့ကိုဗစ်ဖြစ်တုန်းကတောင်းရတဲ့ဆေးတွေကြောင့်လို့လည်းကောင်းကိုဗစ်ဖြစ်တုန်းကတကယ်ပဲနှလုံးကိုနည်းနည်းလေးကြီးသွားလို့လည်းကောင်းအဲ့လိုလူတွေကြတော့လေနှလုံးကနှေးတတ်တယ်အဲ့ဒါမျိုးလေဆရာဝန်တော့ပြောတင်တာပေါ့ဒါပေမဲ့လည်းပြန်ကောင်းပါလေအဓိကကတော့ကိုဗစ်ပြီးရင်ဖြစ်သွားတဲ့အရာတော်တော်များများကအချိန်တော့လိုတယ်ဒါပေမဲ့ပြန်ကောင်းပါလေအဲ့တော့အရင်ကြီးကြောက်စရာမလိုပါဘူ
းဗီဒီယိုနိုင်ငံကအထွေထွေယောဂကိုဆရာဝန်ကြီးဒေါက်တာဆန်တာဟိုင်းဖြစ်ပါတယ်ကိုဗစ်ကယောဂပျောက်သွားသူတွေအနေနဲ့ရှင်များများတော့အေးရွားဝဝအိတ်အစားမမှန်စားပြီးတော့ခန္ဓာကိုယ်လက်ခံနိုင်သလောက်လေ့ကျင့်ခန်းကိုဖြည်းဖြည်းမမှန်လုပ်သွားမယ်ဆိုရင်အနည်းနဲ့အမြန်ပြန်လည်ထူထောင်လာမှာဖြစ်ပါတယ်လို့သူကပြောပါတယ်ရှင်ကျွန်မဆုမြတ်ပါပါ